ဂါဇာဒေသမှာအစ္စရေးရဲ့ပြင်းထန်တိုက်ခိုက်မှုတွေကြောင့်အမျိုးသမီးနဲ့ကလေးအများစုပါဝင်သေဆုံးသူ18,000နီးပါးရှိနေပြီလို့ဟာမတ်စ်ဖွဲ့ရဲ့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။နေ့စဉ်ဂါဇာဒေသကလူ10ယောက်မှ9ယောက်လောက်ဟာစားစရာမရှိဘူးလို့လည်းပြည်ထောင်စုကစာနယ်ဇင်းအစီအစဉ် WFP ဒုတိယညွှန်ကြားရေးမှူးကာစ်ကောင်းကပြောပါရယ်။အစ္စရေးစစ်တပ်ကတော့စစ်စင်ရေးတွေဆက်လုပ်သွားမယ်လို့ပြောဆိုထားတာပါ။ဂါဇာဒေသတောင်ပိုင်းကခန်ယူနစ်မြို့မှာစနေနေ့ကနေဒီကနေ့တနင်္ဂနွေထိတိုက်ပွဲတွေလည်းအပြင်းထန်ဖြစ်နေပါရယ်။ဂါဇာမြောက်ပိုင်းတိုက်ပွဲတွေကနေပါလက်စတိုင်းဒေသကနေတင်းရှောင်ရောက်ဖို့ပြောထားပေမဲ့အခုခါတောင်ပိုင်းဒေသမှာပါတိုက်ပွဲတွေဖြစ်နေတာပါ။အစ္စရေးတပ်ဖွဲ့တွေကဟာမတ်စ်သွေးကြွ9,000ထက်မနည်းကိုတုတ်တင်နိုင်တဲ့အကြောင်းအစ္စရေးမြို့သားလူမျိုးချမ်းမေးရာရှိစာချီဟန်နဂီကပြောဆိုထားပေမဲ့အချက်လက်တွေကိုဘလို့ရရဆိုတာမပြောပါဘူး။ဂါဇာဒေသကျန်းမာရေးအခြေအနေနဲ့ပတ်သက်လို့လည်းကမ္ဘာကျန်းမာရေးဖွဲ့WHO ရဲ့အမှုဆောင်ရာရှိပုတ်ဖွဲ့ဒီကနေ့အစည်းအဝေးကျင်းပဖို့စီစဉ်ထားပါတယ်ခင်ဗျာ။